မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2014ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပါ။ဒီကနေ့နံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
။ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာ။ဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့အီဘိုလာကိုယောဂဝေဒနာသည်တွေကို ZMAP လို့ခေါ်တဲ့စမ်းသပ်ဆဲကာလဆေးဝါးပေးသင့်မပေးသင့်ဆိုတဲ့ကိစ္စကို WHO ကကြားနာစစ်ဆေးပွဲပြုလုပ်မှာဖြစ်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမလေးရှားလေရင်ပြကြခံရတဲ့နေရာအနီးမှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပြန်လာခဲ့ကြဖို့ Dutch ဝန်ကြီးချုပ်ကပြန်လည်ခေါ်ယူလိုက်ပါတယ်။ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးမှကြားကြမှာကတော့
Do we have to continue like this? Build, destroy, and build and destroy. We will build again.
Kula Atuyemu Chou, Mr. Ban Ki-moon ma, Israel and Palestine တို့ကြားမှာဖြစ်ပေါ်နေတဲ့ပြဿနာအဆုံးသတ်နိုင်ရေးအတွက်တိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်မကြခင်မှာအပြည့်စုံနားဆင်ကြရမှာပါ။တောင်အာဖရိကဒေသမှာစူးစူးရွားရွားဖြစ်ပေါ်နေတဲ့ Ebola ရောဂါရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတဲ့သတင်းလွှာကိုလည်းကြားဖို့ရှိသလိုမြန်မာနိုင်ငံသားရေးဝန်ကြီးနဲ့ VOA တီးတန့်တွေ့ဆုံမေးမြန်းချက်နောက်ပြီးတော့မွန်ပြည်နယ်ကရေးကြီးမှုစတဲ့အခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းပြီးတော့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ Ebola ရောဂါပြန့်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကဝေဒနာသည်တွေကို CMAP လို့ခေါ်တဲ့စမ်းသပ်ဆဲကာလဆေးဝါးပေးသင့်မပေးသင့်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျင်းပပိုင်ဆိုင်ရာကြားနာစစ်ဆေးမှုရှေ့သတင်းပတ်အတွင်းပြုလုပ်မှာဖြစ်ပါတယ်။လိုင်ဘီးရီးယားနိုင်ငံမှာကျန်းမာရေးဆိုင်ရာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ရင်းအီဘိုလာရောဂါပိုးကူးစက်ခံခဲ့ရတဲ့အမေရိကန်နိုင်ငံသားနှစ်ဦးဟာအဲ့ဒီစမ်းသပ်ဆေးရည်ကိုသုံးဆွဲပြီးတဲ့နောက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းတိုးတက်တဲ့လက္ခဏာတွေပြသခဲ့ပါတယ်။အဲ့ဒီဆေးကိုလူတွေမှာစမ်းသပ်ခြင်းမပြုရသေးဘဲတရိတ်ဆန်တွေမှာသာစမ်းသပ်ရသေးပြီးထုတ်လုပ်ပြီးသားဆေးပမာဏဟာလည်းအကန့်အသတ်နဲ့ပဲရှိနေသေးတဲ့အကြောင်း ZMAP ကိုထုတ်လုပ်တဲ့ကုမ္ပဏီကပြောပါတယ်အဲ့ဒီဆေးကိုဘယ်သူတွေကိုပေးတင်တယ်ဆိုတဲ့ကိစ္စကိုလည်း WHO အဖွဲ့ကတာဝန်ရှိသူတွေထည့်သွင်းစဉ်းစားကြမှာဖြစ်တယ်လို့ဆိုပါတယ်။ Ebola ကာယရောဂါဟာတဖြည်းဖြည်းတခြားဒေသတွေကိုပါပြန့်ပွားလာနေတာမှာဗုဒ္ဓနေ့ကနိုင်ဂျီးရီးယားနိုင်ငံမှာဒုတိယမြောက်လူနာသေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကဝန်ခံပြောဆိုလိုက်ပြီး Saudi Arabia နိုင်ငံမှာလည်း Ebola ရောဂါပိုးကူးစက်နေသူလို့မတင်ကားသူတူးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။
အီရတ်နိုင်ငံမှာဗုဒ္ဓနေ့ကဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေကြောင့်အယက်သားတွေနဲ့အစ္စလာမ်အစွန်းရောက်တိုက်ခိုက်ရေးသမားတွေအပါအဝင်သေဆုံးသူ100ကျော်ရှိခဲ့ပါတယ်။ဘက်ဒက်မြို့တော်တွေကလူစီကားတဲ့ဈေးနှစ်ခုမှာကားထောင်ပုံးတွေပောက်ကွဲခဲ့လို့48ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရှီယာမွတ်စလင်တွေအများစုနေတဲ့ဆာဒါစီတီရပ်ကွက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ဒုတိယပောက်ကွဲမှုကတော့အနားမှာရှိတဲ့ဦးအားရပ်ကွက်မှာဖြစ်ပါတယ်။တဘုံတွေထိမ့်ချုပ်ထားတဲ့မော်ဆူးမြို့ကအဆောက်အဦတစ်ခုအပေါ်ဗုဒ္ဓနေ့ကပဲဒီလေကြောင်းတိုက်ခိုက်မှုတစ်ခုမှာအစွန်းရောက်သမား60သေဆုံးခဲ့တယ်လို့ Iraq စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီတဘုံတွေကခုံရုံးနဲ့အချုပ်စခန်းအဖြစ်နဲ့အသုံးပြုနေတဲ့အချင်းထောင်အပေါ်မှာပစ်မှတ်ထားခဲ့ပုံရပါတယ်။တဘုံတွေဖမ်းထားတဲ့သူ300လောက်လွတ်မြောက်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာအရတားတွေသေဆုံးမှုရှိမရှိဆိုတာတော့သေသေချာချာမသိရပါဘူး။အီရတ်နိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားဒေသတော်တော်များများမှာဆူနီအစွန်းရောက်တွေကအစ္စလာမ်နိုင်ငံကျင်းညာခဲ့ပြီးတော့ဘက်ဒက်မြို့တော်ကိုလည်းသိမ်းပိုက်မယ်လို့ချိန်ချောက်ထားပါတယ်။တချိန်တည်းမှာပဲအီရတ်ကဒီရှီယာခတ်နဲ့အလေအလတ်ကြတဲ့ဆူနီမွတ်စလင်တွေကြားမှာညှဉ်းညွတ်တဲ့အစိုးရဖွဲ့ဖို့အရေးမှအငင်းပွားနေကြဆဲဖြစ်ပါတယ်ရှင်
။အီရတ်နိုင်ငံကအစ္စလာမ်အစွန်းရောက်ဖွဲ့တွေအနေနဲ့တိုက်ပစ်တွဲမှာရှိနေတဲ့လူနည်းစုတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေလှုပ်ဆောင်ခဲ့တဲ့အတွက်လူသားမျိုးနဲ့ဆန့်ကျင်တဲ့ပြစ်မှုတွေနဲ့ဆွဲချက်တင်ခံရနိုင်တယ်လို့ကလသမကလုံညိုကြီးကောင်စီကအင်္ဂါနေ့မှာသတိပေးပြောကြားလိုက်ပါတယ်။အဲ့ဒီအဖွဲ့အနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွက်လုံညိုကြီးအရာချင်းချောက်မှုတွေရှိနေတဲ့အပြင်ဒေသရင်းငြိမ်းချမ်းရေးလုံညိုကြီးနဲ့တည်ငြိမ်မှုကိုပါချင်းချောက်နေတယ်လို့လုံညိုကြီးကောင်စီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အားနည်းတဲ့လူနည်းစုလူမျိုးနယ်စုတွေအပါအဝင်လူပေါင်းထောင်နဲ့ချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့အခြေအနေတွေပေါ်လုံညိုကြီးကောင်စီအနေနဲ့အထူးဆိုရင်ပူပန်ကြောင်းလဲဖော်ပြထားပါတယ်။အီရတ်နိုင်ငံအတွက်မှာရှိတဲ့ယာဇီဒီမျိုးနွယ်စုဝင်တွေအနေနဲ့အစ္စလာမ်ဘာသာတဲ့ကိုကုပြောင်းကြဖို့နဲ့မကုပြောင်းတဲ့သူတွေအနေနဲ့ဘာသာရေးဆိုင်ရာတန်ခွေပေးဆောင်မလားတည်တံပေးခံမလားဆိုပြီးအစ္စလာမ်အစွန်းရောက်အဖွဲ့တွေကစနေနေ့မှာယာဇတန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှီဟောင်းအီရန်အယူဝါဒဖြစ်တဲ့ Zoroastrianism လို့ခေါ်တဲ့ဘာသာတရားကိုကိုးကွယ်ကြတဲ့ယာဇီဒီမျိုးနွယ်စုတွေဟာအဲ့ဒီအမိန့်ကိုလိုက်နာမဲ့အစားစာနာရေးခါနဲ့တောက်တုံးရီအလိုလောက်မရှိတဲ့စင်ကြားတောင်တန်းတွေဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတယ်လို့ဆိုပါတယ်
။ဂါဇာဒေသကဟာမတ်စစ်သွေးကြွရဲ့82နာရီ အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြောတွေကြားမှာ82နာရီအပြည့်ခတ်ရက်ဆဲထားတာကိုအချိန်ထပ်ပြီးတော့တိုးကျင်တယ်လို့အစ္စရေးကပြောလိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာရေရှည်အပြည့်ခတ်ရက်ဆဲရေးအတွက်ဆွေးနွေးနေကြတဲ့အချိန်မှာပဲအစ္စရေးကအခုလိုပြောခဲ့တာပါ။လက်ရှိသဘောတူထားတဲ့အပြည့်ခတ်ရက်ဆဲမှုကဒီတောက်ချာနေဒေသစံတော်ချိန်မနေ့ပိုင်းမှာပြီးဆုံးမှာဖြစ်ပါတယ်။အစ္စရေးတို့ဘက်ကဘလောက်အချိန်အထိထပ်ပြီးတော့အချိန်တိုးကျင်နေဆိုတာကိုတော့မပြောပါဘူး။ခိုင်ရိုမြို့တော်မှာရောက်နေတဲ့ဟာမတ်စ်အဖွဲ့တာဝန်ရှိသူတွေကတော့သဘောတူညီမှုတစုံတရာမရသေးဘူးလို့ဆိုပါတယ်။ရေရှည်အပြစ်ခတ်ရက်ဆဲရေးအဆိုပြုချက်အတွက်အီဂျစ်တာဝန်ရှိသူတွေဟာဒီအစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်တွေနဲ့တိကျဆွေးနွေးမှုတွေလုပ်နေပါတယ်။တလကြာပြီဖြစ်တဲ့ဒီအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်အောင်လို့ဟာမတ်စ်ဘက်ကဒီအစ္စရေးတွေကိုရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တဲ့ကိစ္စကိုလည်းဆွေးနွေးပါတယ်။အစ္စရေးဘက်ကလုံရက်ကတရားမျှတတယ်လို့ဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟုကဆိုပါတယ်။အရက်သားတွေသေဆုံးတာခြေကွဲစရာကောင်းပေမဲ့လည်းဟာမတ်စ်ကဒီအရက်သားတွေကိုတိတ်ခတ်မှာအရက်သားတွေကိုလူသားဒိုင်းတွေတစ်ဖွဲသုံးလို့ဖြစ်ရတာလို့ဆိုပါတယ်။ဒီဂါဇာကမ်းမြောင်ဒေသကဟာမတ်စ်တွေလက်နက်ဖြုတ်သိမ်းဖို့အစ္စရေးဘက်ကတောင်းဆိုနေပါတယ်။ဟာမတ်စ်ဘက်ကလည်းဒေတာရင်းမှာဒီအစ္စရေးနဲ့အီဂျစ်တို့ဟိုးအရင်တွေကပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့အတွက်အလေးထားတောင်းဆိုနေပါတယ်ရှင
်။ VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ပိုင်းမလေးရှားလေရင်ပြစ်ချခံရတဲ့နေရာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအလင်းပြက်တွေကိုစုံစမ်းစစ်ဆေးနေကြတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေအတွက်အန္တရာယ်များလွန်လာကြောင်းအဲ့ဒီလူတွေပြန်လာကြဖို့ Dutch ဝန်ကြီးချုပ်Mark Rutte ကပြန်လည်ခေါ်ယူလိုက်ပါတယ်မစ္စတာ Rutte ကတဟိတ်မြို့မှာဗိုလ်ထုနေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးလင်းရင်ပြတ်ကျတဲ့နေရာမှာကြံနေသေးတဲ့အလောင်းတွေကိုဆက်လက်ရှာဖွေမဲ့အစီအစဉ်ကိုဘယ်တော့ပြန်ဆမယ်ဆိုတဲ့အချိန်စရာကိုတော့ထည့်သွင်းပြောဆိုသွားခဲ့ခြင်းမရှိပါဘူးယူကရိန်းနိုင်ငံမှာတည်တဲ့ပုံမှုတည်ငြိမ်မှုရှိလာမှသာရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ပြုလုပ်မယ်လို့ပဲပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းတပုန်တွေထိန်းချုပ်ထားတဲ့ Donetsk မြို့အနီးမှာမလေးရှားလေကြောင်းလိုင်းပိုင်းခီးတရင်လေရင်အမတ်MH17 ဟာခီးတဲ့298ရောင်းနဲ့ဒူဇူလိုင်လ18ရက်နေ့ကပြစ်ချခံရတာဖြစ်ပါတယ်။နယ်သာလန်နိုင်ငံမြို့အော်ရောအမ်စတာဒန်ကနေကွာလာလမ်ပူမြို့ကိုပြန်တန်းနေတဲ့အဲ့လီလေယင်ပေါ်ပါသွားတဲ့ခီးစဲအများစုဟာ Dutch လူမျိုးတွေဖြစ်ပါတယ်။လေယင်ပေါ်ပါသွားသူအားလုံးသေဆုံးသွားကြတာဖြစ်ပါတယ်။အခုချိန်ထိပြန်လည်တွေ့ရှိပြီးဖြစ်တဲ့228လောင်းကိုတော့နယ်သာလန်နိုင်ငံကိုပြန်တည်သွားပြီးဖြစ်ပါတယ်။ဒီတော့တွင်ယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေအကြားပုထုနေကရုရှားနယ်စပ်အနီးမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးညဉ့်ညံ့ရေးထိမ့်သိမ်းဆောင်လျှောက်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရုရှားတပ်ဖွဲ့တွေပါဝင်ရောက်တိုက်ခိုက်နိုင်တယ်လို့ NATO အဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်
ရုရှားနိုင်ငံပေါ်ပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေကနေပြီးတော့တင်သွင်းတဲ့လေယာထွက်ကုန်ပစ္စည်းတွေကိုပိတ်ပင်ကန့်သတ်တဲ့အမိန့်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကလက်မှတ်ထိုးခဲ့ပါတယ်။ရှင်းနှစ်အတွက်ကိုဘယ်ထွက်ကုန်ပစ္စည်းတွေတင်သွင်းခွင့်ပိတ်ပင်မလဲဆိုတာသူ့ရဲ့အစိုးရကဆုံးဖြတ်ဖို့အတွက်သမ္မတပူတင်ကအမိန့်ပေးခဲ့တယ်လို့ရုရှားအစိုးရသတင်းမီဒီယာတွေမှာဗုဒ္ဓဟူးနေ့ကကြေညာပါတယ်။ဘဲထွက်ကုန်ပစ္စည်းတွေလဲဆိုတာအသေးစိတ်ကိုတော့ရုရှားသမ္မတကမပြောပါဘူး။ယူကရိန်းနဲ့ခရိုင်းမီးယားဒေသကိုဒီရုရှားကအတင်းသိမ်းပိုက်ခဲ့တဲ့အတွက်ရောယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုလက်နက်နဲ့တခြားထောက်ပံ့မှုတွေပေးနေတဲ့အတွက်ပါအမေရိကန်နဲ့ EU ဥရောပသမ္မတနိုင်ငံတွေကရုရှားနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့တန်ခတ်မှုတွေလှုပ်ထားပါတယ်။
အာဖရိကနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးတွမြင့်မှုနဲ့အာဖရိကတိုက်တလွားလုံခြုံရေးနဲ့အစိုးရတာဝန်ခံမှုစနစ်တွေတိုးတက်ကောင်းမွန်လာဖို့ကိစ္စရတွေကိုအမေရိကန်သမ္မတဘာရက်အိုဘားမားနဲ့အာဖရိကခေါင်းဆောင်တွေဆွေးနွေးကြပါတယ်။ဝါရှင်တန်ဒီစီမြို့မှာ၃ရက်ကြာလုပ်နေတဲ့အာဖရိကအမေရိကန်ထိပ်သီးဆွေးနွေးပွဲအတွင်းပူထုနေမှာဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးပွဲကိုတော့အာဖရိကတိုင်းပြည်တွေကခေါင်းဆောင်50လောက်တက်ရောက်နေကြတာဖြစ်ပါတယ်။ပူထုနေအဖွဲ့မင်ကောမှာတော့အာဖရိကတိုက်သစ်ပေါ်ထွက်လာပြီဆိုပြီးသမ္မတအိုဘားမားကပြောကြားတော့ပါတယ်။အဓိကအားဖြင့်တော့အာဖရိကတိုက်ဟာကမ္ဘာအခြေအနေကိုအရင်ကတည်းကမတူပိုပြီးပုံဖော်ပေးနိုင်လိမ့်မယ်လို့သမ္မတအိုဘားမားကပြောကြားခဲ့တာဖြစ်ပါတယ်။အာဖရိကတိုက်အတွင်းစီးပွားရေးအခွင့်အလမ်းတွေတိုးလာပြီးဒါဟာအမေရိကန်နဲ့အာဖရိကတိုက်အကြားဆက်ဆံမှုပြောင်းလဲသွားစေတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အင်္ဂါနေ့ညပိုင်းမှာတော့သမ္မတအိမ်ပြုတော်စီဝဲတက်ရောက်လာတဲ့အဖက်ကအာဖရိကခေါင်းဆောင်တွေကိုနိုင်ငံတော်ညဆန်နဲ့သမ္မတအိုဘားမားကတက်ခင်းအပ်ခံပါတယ်
။မိုဘိုင်းခွင့်နဲ့ပတ်သက်ပြီးတော့ပြဿနာဖြစ်နေတဲ့ Apple နဲ့ Samsung ကုမ္ပဏီတို့ခုကြားသူတို့ရဲ့အငင်းပွားမှုကိုအမေရိကန်နိုင်ငံအပြင်ဘက်မှဖြေအေးလိုက်ဖို့အတွက်နှစ်ကုမ္ပဏီနှစ်ခုပေါင်းပြီးတော့သဘောတူလိုက်ကြပါရဲ့ရှင် Direct from Washington The
Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မဆုမြတ်မွန်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတွေနဲ့စကြင်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတပ်တွေရဲ့ကြားဂါဇာဒေသမှာဖြစ်နေတဲ့တိုက်ပွဲတွေ82နာရီအပြစ်ခတ်ရပ်ထားတဲ့ကိစ္စကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြိုဆိုလိုက်ပြီးတော့အဲ့ဒီအခြေအနေဖြစ်လာဖို့အတွက်အများကြီးပေးဆက်ခဲ့ရတယ်လို့သူကဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကြားအပြန်လန့်အကြမ်းဖက်မှုတွေအပြီးတိုင်အဆုံးသတ်စေဖို့အတွက်မစ္စတာဘန်ကီမွန်ကတောင်းဆိုလိုက်တဲ့အကြောင်း VOA သတင်းတောက်မာဂရက်ဘာရှီယာသတင်းပေးပို့ထားတာကိုကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။အစ္စရေးနဲ့ဟာမတ်စ်သွေးကြွတွေကြားလေးပတ်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ပါလက်စတိုင်းလူမျိုး1800ကျော်သေဆုံးပြီးလူ4သိန်းခွဲလောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကကြေညာထားတဲ့ဂါဇာပြည်ပကကိုကုလသမဂ္ဂအထွေထွေညီလာခံမှအရေးပေါ်ဆွေးနွေးဖြေရှင်းဖို့အရနိုင်ငံတွေဘက်ကတောင်းဆိုနေကြပါတယ်ဒါပေမဲ့နိုင်ငံရေးအရာညှိနှိုင်းကြေအေးခြင်းကသာဒေသခံတွေလုံခြုံမှုနဲ့နှစ်ဖက်စလုံးအတွက်ငြိမ်းချမ်းရေးရစီမှာဖြစ်တယ်လို့မစ္စတာဘန်ကီမွန်းကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောကြားလိုက်ပါတယ
် Do we have to continue like this build destroy and build and destroy we will build again but this must be the last time
ဒီတိုင်းမှာကျွန်တော်တို့ဆက်သွားကြမှာလားညဉ့်ညံ့ရေးတိဆောက်လိုက်ပြတ်သွားလိုက်နဲ့အခုလဲနောက်တစ်ချိန်ပြန်တိဆောက်ရအောင်မယ်ဒီချိန်တော့နောက်ဆုံးဖြစ်တင်ပါပြီနောက်ဖက်စလုံးဆွေးနွေးပွဲစကားဝိုင်းကိုပြန်သွားရမှာပ
ါ။ဂါဇာမှာရှိတဲ့ကုလသမဂ္ဂဆိုင်ရာအဆောက်အုံတွေကိုဘုံကျဲတိုက်ခိုက်ခံရတဲ့ပတ်သက်လို့မစ္စတာဘန်ဂီမွန်းကဒေါသတကြီးထပ်ပြောပါရတယ်။အဲ့ဒီအဆောက်အုံတွေထဲမှာထွက်ပြေးတင်းရှောင်လာတဲ့အရက်သားတွေခိုးလုံနေကြတာပါ။ဒီလိုအကူအညီတွေလိုအပ်နေသူတွေကိုအကာအကွယ်ပေးဖို့လိုပြီးကုလသမဂ္ဂအလံကိုလည်းလေးစားဖို့လိုတယ်လို့သူကပြောပါရတယ
်။ UN shelters must be safe zones, not combat zones.Those who violate this sacred
ကုလသမဂ္ဂနေရာဟာလုံခြုံရေးရှိရမှာပါစစ်မဲ့စုံမဖြစ်ရပါဘူးသဘောတူညီချက်အပေါ်ချိုးဖောက်တဲ့သူတွေအနေနဲ့တာဝန်ခံရမှာဖြစ်သလိုတရားဥပဒေအရလည်းရင်ဆိုင်ရမှာပါတိတ်မကြသေးခင်ကကုလသမဂ္ဂအဆောက်အဦအပေါ်ဘုံကျဲတဲ့လောက်ရတဲ့မှာအစ္စရေးဘက်က33ကြိမ်တောင်လုတ်ခဲ့တယ်လို့သတင်းရပါတယ
်ဂါဇာဒေသပြည်ပကအတွင်းကုလသမဂ္ဂဝန်ထမ်း12ဦးတေဆုံးခဲ့ရပါတယ်သူတို့အတွက်ကုလသမဂ္ဂအလံတဝက်လွှင့်ထူပြီးဒီကနေ့မှဂုဏ်ပြုသွားမယ်လို့မစ္စတာဘန်ကီမွန်းကပြောပါတယ်ဂါဇာဒေသမှာလိုအပ်တဲ့လူသားချင်းစာနာမှုအခြေအနေစိုးဝနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂညီလာခံမှဆွေးနွေးနေကြပါတယ်။ကျန်းမာရေးစောင့်ရှောက်မှုကိုလည်းအပြိုအပြက်ပုံတွေဘေးမှာလုပ်နေရပြီးရေလျက်စင်ပြီးမိန်လာစနစ်တွေအလုံးပျက်စီးနေပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းပြည်သူတွေကတော့အစားအစာနဲ့နေစဉ်အသုံးအခြေခံပစ္စည်းတွေလိုအပ်နေပါတယ်။သူတို့အတွက်အရေးပေါ်ကူညီဖို့ကုလသမဂ္ဂကဒေါ်လာ368သန်းထောက်ပံ့သွားမယ်လို့သိရပါတယ်ခင်ဗျာ။
ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်အခုတော့အီဘိုလာဗိုင်းရပ်စ်ယောဂအကြောင်းဗိုင်းရပ်စ်ပိုးနဲ့ယောဂအကြောင်းကိုဆက်ပါမယ်အနောက်အာဖရိကဒေသတလောပြန့်နှံ့ဖြစ်ပွားနေတဲ့အီဘိုလာဗိုင်းရပ်စ်ယောဂအကြောင်းတိစုံတဲ့အရေးတွေ့ဟာ900ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဘူရူးနီမှာကြေညာခဲ့ပါတယ်အခုနောက်ဆုံးအခြေအနေအရနိုင်ဂျီးရီးယားနိုင်ငံမှာပါကူးစက်မှုတွေဖြစ်ပွားနေတယ်လို့ဆိုပါတယ်သူနှစ်ဦးတေဆုံးပြီးတော့ယောဂကုဆက်ခံထားရသူ5ဦးတွေ့တယ်လို့နိုင်ဂျီးရီးယားအာနာဘယ်နီကကြေညာပါတယ် VOA သတင်းတောက်တွေရဲ့သတင်းတွေကိုစူးစီးပြီးတော့ကိုသားညင်ဦးကပြောပြပေးမှာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအီဘိုလာယောဂပိုးကုဆက်ခံရသူပထမဆုံးဝေဒနာတွေကိုကုသပေးနေတဲ့သူနာပြုဟာအင်္ဂါနေ့မှာဒီအီဘိုလာဗိုင်းရပ်စ်နဲ့ပဲတေဆုံးသွားတယ်လို့နိုင်ဂျီးရီးယားတာဝန်ရှိသူတွေကကြေညာပါတယ်လာဂိုစ်မြို့ကဆင်းဟိုတယ်မှာတော့နောက်ထပ်အီဘိုလာဗိုင်းရပ်စ်ကုဆက်ခံထားတဲ့လူနာ5ဦးကိုတိကျခွဲပြီးတော့ကုသပေးနေရပါတယ်ပြောရရင်တော့သူတို့အားလုံးဟာလေဒီနိုင်ဂျီးရီးယားကိုပထမဆုံးရောက်လာတဲ့အီဘိုလာဗိုင်းရပ်စ်ပိုးရှိသူလူနာကိုကုသပေးခဲ့ကြတဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ကြပါတယ်။နိုင်ဂျီးရီးယားမှာဖြစ်တဲ့ပထမဆုံးအီဘိုလာရောဂါသည်ဟာလိုင်ဘီးရီးယားနယ်အမေရိကန်လူမျိုးပက်ထရစ်ဆော်ယာဖြစ်ပြီးတော့အီဘိုလာရောဂါပိုးရခဲ့ပြီးတော့လိုင်ဘီးရီးယားကနေပြီးတော့နိုင်ဂျီးရီးယားကိုရောက်လာခဲ့သူဖြစ်ပါတယ်။သူကတော့ဒီဇူလိုင်25ရက်နေ့ကအဲ့ဒီရောဂါပိုးနဲ့ပဲကွယ်လွန်သွားခဲ့ပါပြီ။အခုသူ့ကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေမှာရောဂါပိုးပြန်ပြီးကုဆက်ခံရတာကနေအင်္ဂါနေ့မှာဒီသူနာပြုတအူကွယ်လွန်သွားတာဖြစ်ပါတယ်။နိုင်ဂျီးရီးယားမှာတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားလာခြင်းကိုကြိုတင်ကာကွယ်ဖို့အတွက်24နာရီအီဘိုလာရောဂါပိုးစောင့်ကြည့်ရေးကျန်းမာရေးဌာနတစ်ခုဖွင့်ထားပြီလို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးအော်ယန်ဘူချီချူကူဝါကပြောပါတယ်
။ Beyond Lagos State we need to work with each state government to establish isolation wards.
Lagos ပြည်နယ်အပြင်တခြားပြည်နယ်တွေမှာလည်းယောဂပိုးထိန်းချုပ်ရေးတရားခွဲထုတ်ထားတဲ့အဆောင်တွေထားဖို့တခြားပြည်နယ်အစိုးရတွေနဲ့လည်းလုပ်ကိုင်ဆောင်ရွက်နေပါတယ်။ Lagos ပြည်နယ်မှာရှိတဲ့ဌာနကိုလည်းပိုးပြီးအားဖြည့်ဆောင်ရွက်ဖို့ Lagos ပြည်နယ်အစိုးရနဲ့လုပ်ကိုင်ဆောင်ရွက်နေပါတယ
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ Ebola virus ကြောင့်ဒီတစ်ခေါက်သေဆုံးတဲ့အရေအတွက်ဟာ932ဦးရှိသွားပြီးတော့ယောဂပိုးကူးစက်ခံရသူလူနာသေအား1900ကျော်ရှိတယ်လို့ဗုဒ္ဓဟူးနေ့မှာကြေညာသွားပါတယ်။ ိုင်ဂျီးရီးယားမှာအခုသေဆုံးတဲ့သူနှစ်ဦးကလွဲလို့ရှိရင်ကျန်သူတွေဟာလိုင်ဘီးရီးယား၊ဆီရီလီယွန်နဲ့ဂန်နီယာနိုင်ငံတွေကဖြစ်ကြပါတယ်။ Ebola virus ပိုးဟာလူခန္ဓာကိုယ်ကထွက်တဲ့ချွေသွေးသလိပ်စတဲ့အရည်တွေကနေပြီးတော့ကူးစက်ပြန့်နှံ့နိုင်လာမလို့ဒီရောဂါဝေဒနာတွေကိုကုသပေးကြတဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေအတွက်ပါအတော်လေးကိုအန္တရာယ်ကြီးပါတယ်။ဒါပေမဲ့လို့လဲ virus ဟာလေကတဆင့်တော့ကူးစက်မှုမရှိပါဘူးလို့ကျန်းမာရေးကြွမ်းကျင်သူတွေကပြောပါတယ်။အာဖရိကနောက်ချက်မှာအခုလိုမျိုး Ebola virus ပြန့်နှံ့ဖြစ်ပွားမှုဟာဝါရှင်တန် DC မှာအခုကျင်းပနေတဲ့ African American ထိပ်သီးဆွေးနွေးခွဲကိုပါရိုက်ခတ်နေပါတယ်။ Ebola ရောဂါပိုးထိန်းချုပ်နိုင်ရေးအတွက်အာဖရိကနိုင်ငံတွေကိုကူညီကြဖို့ဆိုပြီးတော့အာဖရိကခေါင်းဆောင်တွေကအဲ့ဒီဆွေးနွေးပွဲအတွက်မှာအနောက်နိုင်ငံတွေကိုတောင်းဆိုနေပါတယ်။ရောဂါပိုးထိန်းချုပ်နိုင်ရေးကြိုးပမ်းမှုတွေအတွက်ဒေါ်လာတန်း200ကူညီပေးသွားမယ်လို့ကမ္ဘာ့ဘဏ်ကတော့ကတိပြုထားပါတယ်ခင်ဗျာ။
ရှိမှပြန်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတိုးတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်းသင့်တယ်ပြန်လည်စဉ်းစားသင့်တယ်လို့ဆိုနေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတရက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323255994 fax နံပါတ် 1323255992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ်
တရရဲ့လိလအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအချိန်မီအကြောင်းကြားဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်ပွဲရှိတဲ့ဆိုတဲ့ဝေဖန်ချက်တွေကိုမြန်မာနိုင်ငံသားရေးဝန်ကြီးကလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်မြန်မာနိုင်ငံရဲ့ပဂရိအနေအထားကိုလိလအကဲခတ်ဖို့တကားဖွင့်ထားတယ်လို့လည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ရောအိန္ဒိယချင်းတရုတ်နိုင်ငံရဲ့နဲ့ဆက်ဆံရေးကိုတဟဇာတာမျှတော်စွာဆက်ဆံသွားမယ်လို့ပြောဆိုလိုက်ပါတယ်48ချိန်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးအကျိုးအဖြစ်ဒေါက်ခင်ဆိုးဝင်းကမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကိုတီးတန့်တွေ့ဆုံပြီးတော့မေးမြန်းရမှာဦးဝနမောင်လင်ကအခုလိုစတင်ပြီးတော့ဖြေဆိုပါတယ
်မြန်မာနိုင်ငံအနေနဲ့တနိုင်ငံချင်းရဲ့သဘောထားကိုပြောရမယ်ဆိုရင်တော့မြန်မာနိုင်ငံကပြဿနာတွေမှပြဿနာရရတည်ငင်းပွားမှုကိစ္စရတည်ပေါ်ပေါ်လာလို့ရှိရင်ငင်းကြစွာအဖြေရှာရေးကိုပဲထောက်ခံပါတယ်အဲ့ဒါကိုအားပေးပါတယ်လက်ကျဥက္ကဋ္ဌအနေနဲ့ကတော့ဒီအဖွဲ့ဝင်အာဆီယံနိုင်ငံတွေအများလူလာတဲ့အနေထားကတော့ဒီဟလာဒီ6 principle ဆိုတာအာဆီယံအတိအလင်းကြီးညာထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့မေလမှာလည်းပဲအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဒါကြီးညာချက်ထုတ်ပြန်ထားပါတယ်အဲ့ဒီမူပေါင်းတွေအတွင်းကနေပြီးတော့ဒါဥတီဆွေးနွေးတော့ဖို့ရှိပါအဓိကတော့ငင်းကြစွာဖြေရှာရေးအင်အားအသုံးမပြုရေးအင်အားအသုံးပြုမချင်းချောက်ချင်းချောက်ရေးပေါ့ဒါတွေကိုမူတည်ပြီးတော့ပြည်ပြည်လည်လည်နဲ့ဆွေးနွေးသွားဖို့ဒီလိုဆွေးနွေးသွားတဲ့အခါမှာလည်းပဲစတင်ပြီးသားဖြစ်နေတဲ့ process ကြီးဖြစ်တဲ့ဒီ DOC implementation of the DOC DOC တခုဘလို့အကောင့်တဲ့ပေါ်ဖို့ formal negotiation တွေ formal meetings တွေဘလို့ပြန်လဲစတင်ကြမလဲအဲ့လိုစတင်များစတင်နိုင်မှာပဲCOC code of conduct တခုပေါ်ထွက်လာမယ်ဒီ code of conduct တခုပေါ်ထွက်လာရေးဟာဒါဒေတာတွင်တည်ငြိမ်ရတဲ့အရေးကြီးတယ်ဒီတော့ဒီ code of conduct ပေါ်ပေါ်လာရေးသည် DOC ကိုဘယ်လို implement လုပ်မလဲဆိုရှိတဲ့တရားဒီအစင်းစစ်မျိုးဒါအများဆုံးအကောင့်ထဲပေါ်နိုင်ဖို့အတွက်ကိုလက်ကျဥက္ကဋ္ဌအနေနဲ့တိုက်တွန်းအားပေးသွားမှာ
ဟုတ်ကဲ့ပါတကယ်လို့များတရုတ်ဘက်ကနေပြီးတော့မလိုက်နာခဲ့ဘူးဆိုလို့ရှိရင်ရောဒီကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာသဘောတူစာချုပ် law of the sea နဲ့အရေးယူဖို့များရှိပါလားရှင
်ဒါတော့ဟိုသက်ဆိုင်တဲ့နိုင်ငံတနိုင်ငံချင်းစီရဲ့သဘောထားပဲဖြစ်ပါတယ်အာဆီယံအနေနဲ့တော့ collectively ဒီပုံမှာ position လုံးဝယူထားတာမရှိသေးပါဘူးဟိုမယူထားသေးဘူးဆိုတာလည်းအာဆီယံရဲ့ဟိုရည်တည်ချက်ကဒီဥစ္စာတွေဟာဒီငင်းပွားနေတဲ့နိုင်ငံတွေအချင်းချင်းပြည်လဲဆိုတာဖြစ်ရှင်းကြဖို့ဆိုတဲ့သဘောပဲယက်တည်ထားတာဖြစ်ပါတယ်
နောက် ဟုတ်ကဲ့ပါအခုလာမယ့်ဒီ ARF အစည်းအဝေးကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry လက်တယောက်ပို့ရှိပါတယ်အဲ့ဒီအခါမှာဒီ John Kerry မလာခင်မှာပဲဒီ American အထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေစုစုပေါင်း80ကျော်လောက်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာတက်နေတယ်နောက်ကြောင်းများပြန်လှည့်သွားမလားအဲ့ဒီတော့ဒီ American နဲ့မြန်မာဆက်ဆံရေးကိုပြန်လဲတုံ့တက်ဖို့အချိန်ကြပြီလားမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ပြီးတော့ဟိုရှေ့ဆက်ပြီးတော့ဒီတာစီပေးဆိုမှုတွေဆက်ထားအောင်မလားပေါ့နော်သူတို့အဲ့လိုမျိုးတန်မြင်ရရင်လည်းမြင်နေကြပါတယ်ဝင်းကြီးကယ်ရီအနေနဲ့လည်းဝင်းကြီးနဲ့တွေ့တဲ့အခါမှာဒီကိစ္စတွေပြောကောင်းပြောပါလိမ့်မယ်အဲ့ဒီအခါကျရင်ဝင်းကြီးအနေနဲ့ဘယ်လိုများတုံ့ပြန်မှုစဉ်းစားထားပါလဲရှင
်တင်ကူပြောရအရှင်တန့်နေတယ်နောက်ကြောင်ပြန်လဲမလားဆိုတဲ့ဟာ speculation တွေပဲဖြစ်ပါတယ်အဲကျွန်တော်တို့သွားနေတဲ့အရှင်ဟုံကြည့်လို့ရှိရင်အခုချိန်မှာ third wave ဒီပြုတ်ပြန်ပြောင်းလဲရ third wave ကိုအရှင်မြင့်တပြီးသွားနေဖြစ်တဲ့အတွက်ဒီဥစ္စာရန်တန့်နေတယ်လို့ပြောလို့မရပါဘူးရှေ့လဲတိုးတက်နေအပြည့်အစုံတွေရဲ့အနေတူကလှုပ်ရှားမှုတွေမှာကြည်နေမယ်ဆိုလို့ရှိရင်အပွင့်လင်းမြင့်သာစွာနဲ့ပြည်သူလူထုတွေအနေနဲ့ဒီဒီမိုကရေစီ values တွေကိုသိမြင်လာပြီးတဲ့အခါမှာဒီခွင့်အရေးတွေကိုလည်းဒါလက်တွေ့ကြကြကျင့်သုံးလာနိုင်တယ်ဆိုတော့တွေ့ရမှာညီမညင်းနိုင်ပါဘူးဒါဒီမိုကရေစီတက်တန်းနုနယ်နေတဲ့အခါမှာရင်ဆိုင်ရမယ့်စိတ်ခေါ်မှုတွေရှိတယ်အခက်အခဲတွေရှိတယ်အဲ့ဒီအခက်အခဲတွေကိုအရေးစူးစာအောင်မြင်စွာကျော်လွှားနိုင်ဖို့ပြည်သူလူထုတွေရဲ့စန္ဒာတွေနဲ့အညီဘလို့ဆက်သွားမလဲဆိုတာဒါနိုင်ငံတော်အစိုးရအနေနဲ့ကတော့ဒါချမှတ်ပြီးသားကျွန်တော်တို့ရည်မှန်းချက်ပန်းတိုင်းတစ်ခုချထားပြီးဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီလူ့အသိုင်းအဝိုင်းတစ်ခုကိုကျွန်တော်တို့အောင်မြင်ဆောင်တည်ထောင်မယ်တည်ဆောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ချထားပြီးသားဖြစ်တော့ဒါအောင်ဆက်သွားနိုင်မှာပါအဲ့ဒီအတွက်ကြောင့်လို့နောက်ကြောင်ပြန်လဲတယ်လို့ရပ်တန့်သွားတယ်ဆိုဒီ speculation တွေကတော့ကျွန်တော်အနေနဲ့သူတို့ပြောတာတွေနဲ့တိတ်သဘောမတူပါဘူ
းဟုတ်ကဲ့ပါနောက်မြန်မာနဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးနောက်မြန်မာနဲ့အမေရိကန်ပြည်အောင်စုဆက်ဆံရေးပေါ့အဲ့ဒီနှစ်ခုတဟဇာတာဖြစ်အောင်ဟိုဒီနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ဘယ်လိုများစီစဉ်ဆောင်ရွက်ထားပါလဲရှင
်လွယ်လပ်ကူကူလေးနဲ့ပြောရရင်တော့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒပေါ့နိုင်ငံသားရေးမူဝါဒထဲမှာဒီနိုင်ငံအားလုံးနဲ့မိဖို့မပြတ်ရင်းနှီးစွာဆက်ဆံတဲ့ဒီမူဝါဒကိုလည်းဆက်လက်ထိန်းသိမ်းသွားပါမယ်ဆိုတာပြောပါတယ်ဒီလိုဆက်ဆံတဲ့ခါမှာလည်းငင်းသားစွာအတူရှင်တွဲနေတိုင်းမူငါချက်ကိုမှအခြေခံမယ်။ဒါကျွန်တော်ရဲ့နိုင်ငံတိုင်းမူပါတော့။တရုတ်နဲ့မြန်မာနိုင်ငံဟာကီလိုမီတာပေါင်း 2,000 ကျော်လောက်ထိစပ်နေရတာ။မိုင်းကြောင်းရလဲဒါရှေးအစင်လားရှေးအစင်ဆက်ထဲကနေပြီးတော့လဲကောင်းမွန်တဲ့ဆက်ဆံရေးတွေရှိခဲ့တယ်။အဲနိုင်ငံပြည်သူလူထုတွေရဲ့ကုလူဆက်ဆံမှုရလဲရှိနေတယ်။ဆက်တဲ့ကြောင့်ဒါကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားတယ်လို့ပြောလို့ရပါတဖက်ကအမေရိကန်ပြည်ထောင်စုကြီးနေအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတန်တမာဆက်ဆံရေးထူထောင်ခဲ့တာ1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရတော့မရသေးဘူးအစောဆုံးတန်တမာထူထောင်ခဲ့တဲ့နိုင်ငံတွေမှာပါတာဆိုတော့ကျွန်တော်တို့ကလည်းအမေရိကန်ဟိုနိုင်ငံနဲ့ဆက်ဆံရေးကိုဒါကောင်းမွန်ခြင်းနဲ့ဒီလေဒီလေပို့ပြီးတော့တိုးတက်အောင်တည်ဆောက်သွားခြင်း US administration အနေနဲ့သူ့ရဲ့လုံနိုင်တဲ့မူပေါင်းနေရနေပြီးတော့ကန့်သက်ပိတ်ဆို့မှုတွေကိုတက်နှံမြဖြေလျှော့ပေးတာတွေ့ရပါအတူတူလဲကြံနေသေးတာတော့ကွန်ဂရက်စ်ကနေချမှတ်ထားတဲ့ဥပဒေတွေနဲ့တားမြစ်ထားတဲ့ပိတ်ဆို့မှုတွေကိုဒါပယ်ဖျက်ဖို့ဆိုတာကြာဒါရည်သာပယ်ဖျက်နိုင်မယ်ဆိုလို့ရှင်တော့ဒါပို့ပြီးတော့ပွင့်လင်းတဲ့စီးပွားရေးပိုင်းဆိုင်ရာပူပေါင်းဆက်မှုတွေပို့ရလာမှာ
ဟုတ်ကဲ့ပါအခုဒီဝင်းကြီးတို့ဒီမြန်မာနိုင်ငံကဒီအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ဆယူကြတဲ့ကနေပြီးတော့နိုင်ငံတကာအဆင့်အစည်းအဝေးတွေဥဆောင်ပြီးကျင်းပနေရတာပါဒီလိုကျင်းပတဲ့ကမ္ဘာဝင်းကြီးတို့အခက်အခဲစိန်ခေါ်မှုတွေရောရှိပါလားနောက်ပြီးတော့နိုင်ငံသားအကူအညီတွေရောရယူတာရှိပါလားရှင
်ရပါတယ
်တက်ကနီးပညာပိုင်းပေါ့
နီးပညာပိုင်းဆိုင်ရာတွေမှာတော့ကျွန်တော်တို့အဓိကတော့ capacity building ပေါ့ human resource development တွေဒီလိုနဲ့ပတ်သက်ပြီးတော့ကျွန်တော် training စေပေးတယ်သူတို့ရဲ့လက် training စေလာပေးတယ်ဒါမျိုးတွေရှိပါတယ်အဲနောက်ကဒီCWE တွေကျင်းပရဖို့အတွက်ကကျွန်တော်တို့ကကြိုတင်ပြီးတော့အဓိကတော့ logistic ဘိုင်းပေါ့နော် logistic ဘိုင်းနေမှာလဲကျွန်တော်တို့ကနှစ်တွေနဲ့ခြီးပြီးတော့ကျွန်တော်တို့ဒါတာဝန်ဆယူတဲ့အချိန်လေးအစားပြီးတော့ဒါ2014ကိုအာဆီယံနေပြီးတော့ကျွန်တော်တို့လှည့်ကြဥက္ကဋ္ဌအတွက်အားလုံးအတီးဗျူဆုံးဖြတ်လိုက်တဲ့အချိန်အစားပြီးတော့ကြိုတင် prepare လုပ်လာတာပေါ့ဆိုတဲ့အတွက်ကြောင့်မလို့ကြီးကြီးမားမားဒီအခက်အခဲတွေတော့မတွေ့ရပါဘူးတိုးတော်လဲဒီနိုင်ငံပေါင်းများစွာဟိုပထမဆုံးအချိန်နဲ့အလှည့်ကြဥက္ကဋ္ဌအနေနဲ့ဥဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့တော့ကိုယ့်ဘက်ကနေပြီးတော့အဲလိဟင်းချက်တွေမရှိအောင်အာဏာချက်တွေမရှိအောင်ပြည်ပြဆုံးပြောင်းစူးစမ်းရတဲ့အနေထားရှိပါတယ
်အခုနားဆင်ကြရတာတော့မြန်မာနိုင်ငံကြီးဝင်ကြီးဥဝဏမောင်လင်းကို VOA ဝိုင်းတော်သူဖြစ်တဲ့ဒေါခင်ဆိုးဝင်းကတီးတန့်တွေ့ဆုံပြီးတော့မေးမြန်းထားတာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မွန်ပြည်နယ်ဘက်ကအခြေအနေကိုကြားကြရပါမယ်အခုသတင်းပတ်အတွင်းမြန်မာပြည်အနှံ့မိုးဆက်တက်ရွာသွန်းနေမှုကြောင့်မွန်ပြည်နယ်ဘက်မှာရေကြီးရေလျှံမှုတွေဖြစ်ပြီးတော့မြေပြိုကျမှုတွေဖြစ်ပေါ်တဲ့အတွက်လူအသေးပြောက်တွေရှိနေပါတယ် ရေဘေးဒုက္ခတွေအတွက်တက်ဆိုင်ရာပြည်내အစိုးရတွေကအရေးပေါ်အကူအညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့မြေကြီးကြီးမှုတွေဖြစ်ပေါ်နိုင်တဲ့မိုးလေဝသသတိပေးချက်တွေကိုလည်းမိုးလေဝသနဲ့ဇလဗေဒဌာနကအရေးပေါ်ထုတ်ပြန်ပေးနေပါတယ်အသေးစိတ်ကိုမတ်စုမုံကပြောပြပါလိမ့်မယ်ခင်ဗျာ
ဒီသတင်းပတ်အတွင်းမွန်ပြည်နယ်ဘက်မှာမိုးတီးထန်စွာရွာသွန်းလို့ရေကြီးရေလျံမှုတွေဖြစ်တယ်လို့မွန်ပြည်နယ်ကြိုက်ထိုဘက်မှာလည်းမြေပြိုကျမှုဖြစ်ပွားတာကြောင့်လူအသေးပြောက်ရှိပါတယ်။မွန်ပြည်နယ်အတွင်းမြို့နယ်ရင်းကမှာရေဘေးဒုက္ခသည်ရာနဲ့ချီရှိနေပြီးတော့ဒီရေဘေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးစခန်းတွေအရေးပေါ်ဖွင့်လှစ်ပြီးအကူအညီပေးနေတယ်လို့မွန်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနတာဝန်ရှိသူဦးတောင်းရွှေကပြောပါတယ
်။မြက်ကကြိုက်ထိုဘက်မှာတော့မနေ့ကတော့ကျွန်တော်တို့ကားစီးမျောပါသွားပြီးဒီနေ့ရောက်ကြောက်နေတာပေါ့နော်။ဒါကြီးနဲ့မျောပြီးတော့မှ highlight interview ကျော်ရတာရှိတယ်။သူ chat room မှာတယောက်တည်တာကကျွန်တော်ဒီ chat view ကိုစတိတော်မှာတဲတွေတလုံးကနေပြူပြီးတော့မှအဲ့ဒီ news video တယောက်တည်တော့ရှိပါတယ
်။ကယ်ဆယ်ရေးလုပ်ငန်းတွေကရောအငယ်တို့ဘာတွေများဆောင်ရွက်ပေးနေပါလဲရှင
်။ကယ်ဆယ်လုပ်ငန်းတွေကတော့ကျွန်တော်တို့ကအထောက်ပံ့နေတော့တော့အစားတော့ပေါ့ဗျာ။တော့အစားတော့ကရေးကြည့်တော့အစားတော့ကျွန်တော်ပေးနေတယ်။အပြီးတော့ကျွန်တော်တို့ကယ်ဆယ်ဌာနကခေါက်ဆဲကြောက်တွေပေါ့။ဒုတိယကိုနှစ်ထုံလုံးနဲ့ခေါက်ဆဲကြောက်ရေးတန်းတပူပေါ့။ကယ်ဆယ်ကကျွန်တော်ဒီမှာတော့၄ခုပဲဖွင့်ထားပါတယ် chat room မှာတော့အဲဒီတော့ဝီရ2000ကျော်တော့ရှိပါ2800တော့ရှိပါဒါကျွန်တော်တို့ကလောထဲတော့အငယ်ရှိတဲ့နေရာတော့အချိန်မီနယ်ဆုံးကယ်ဆယ်စခန်းကြီးရှိပြောင်းနေဟိုကယ်ဆယ်စခန်းမှာလုံခြုံအောင်ထားရတယ်ဟိုသွားလာနေလှီနဲ့ဗာနဲ့သွားလာဖို့ပဲ
မွန်ပြည်နယ်တွင်းမှာနေအိမ်တွေရေနှစ်မြုပ်နေသလိုကားလမ်းတွေပေါ်မှာလည်းရေရှမ်းနေတဲ့အတွက်လမ်းမဆက်သွယ်ရေးသွားလာရေးခက်ခဲနေပြီးတော့မွန်ပြည်နယ်တွင်းကရေဘေးဒုက္ခသည်တွေအတွက်ကုညီကယ်ဆယ်ရေးတွေအချိန်မီဆောင်ရွက်ပေးနိုင်ဖို့မွန်ပြည်နယ်အစိုးရနဲ့လူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့မော်လမြိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွဲကပြောပါတယ
်။ရွာတွေကြက်ွက်တွေရေမြုပ်တယ်။အဲဒီကြက်ချိုးသွားတဲ့လမ်းမှာတော့မြေပြိုရလို့ပြောတယ်။ကြက်ချုံပေါ့ကြက်ချုံမြုပ်ကမြို့နယ်မှာ၃ရက်ခွက်လောက်ရေမြုပ်နေလို့ကြားတယ်။အဓိကကတော့တက်ဆိုင်ရပြည်နယ်အစိုးရဖွဲ့ရနဲ့ချက်ချင်းလို့ဝါပြီးလုပ်ပြရမှာလေ။ဟိုအန်ဂျီလိုလွှတ်တော်ကတော့နောက်ပိုင်းကျတော့လိုအပ်လို့ရှိလို့ရှိရင်အဆိုတင်သွင်းပြီးတော့ဘလို့ဆက်တက်ပြီးရမလဲဆိုတော့နောက်ပိုင်းကျတော့ဦးရလို့ဆယ်ကတော့လုံးဝမသိချာတော့တက်ဆိုင်ရပြည်နယ်အစိုးရဖွဲ့ရနေတော့အားကြီးလုပ်ပြရမှာအဲ့ဒါလည်းတော့လူဖွဲ့စည်းကြရပါတော့။အခုကအနိကုစုနိုင်တယ်လို့ပေါ့အန်တီပါတီကဆိုလေဥပဒေဖွဲ့ရရစုဆောင်ပြီးတော့ဒီလိုဝေရလားစီကံဖြစ်ပြရမလားအဲ့လိုတစ်ခုခုပေါ့နော်။အဲ့တို့တော့အဲ့လိုတော့အစီအစဉ်တော့ရှိမှာဟုတ်ကဲ့
။မွန်ပြည်နယ်ရေးမြို့ဘက်မှာလည်းရေးမြစ်ကရေးကြီးပြီးတော့စိုးရင်ရေမှတ်အထက်၃မီကိုရောက်ရှိနေတဲ့အတွက်အနေမိုင်းဒေသတွေကမြို့ပေါ်ရက်ွက်တွေမှာရေးတက်နေပါဗျ။လူနေအိမ်တွေဈေးဆိုင်တွေနဲ့စာတင်ကျောင်းတွေရေးနှိမ့်မြုပ်လို့အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ဘက်မှာလည်းလေပြင်းတိုက်ခိုက်တဲ့အတွက်နေအိမ်တွေပျို့ကျဖျက်ဆီးမှုဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ဘက်မှာဒီလိုမိုးဆက်တိုက်ရွာသွန်းမှုတွေဖြစ်ပေါ်နေတဲ့အပေါ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတို့ကလည်းခုလိုပြောပြပါတယ်
။မုံတုံလေးကအားကောင်းနေပါတယ်မှအဲမော်လမြိုင်ဘက်မှာပေါ့နော်။အားကောင်းနေပြီးတော့အပူပြန်တက်တိမ်နေရတယ်တအားများနေရမိုးရတအားရွာပြီးတော့ဒေသလိုက်မိုးကြီးခြင်းတွေဖြစ်ပေါ်တာပါရှင
်ချင်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းအေရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တွင်းမှာရေကြီးနိုင်တဲ့အလားအလာတွေဆက်ပြီးတော့ဖြစ်ပေါ်နေတယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကသုံးသပ်ပါတယ
်အဲဒီမှာမိုးများနေတာကြာပြီနောက်တက်နောက်မှပဲနော်ဘုဒ္ဓမအကိုကြီးသာတော်ဆိုးပါတယ်မုံတမကြီးကမုံနေတိုင်းလိုလိုများနေရဲ့မုံပြည်နေနဲ့အဲဒီကြိုက်ထိုတို့မော်လမြိုင်ရုပ်ကပါပဲ
ပဲခူးဘက်မှာလဲဩဂတ်လ9ရက်နေ့ရဲ့တိုင်းတာချက်အရာကတော့ပဲခူးမြေရေဟာပဲခူးမြို့ရဲ့စိုးရင်ရေမှတ်အောက်တပေကိုရောက်ရှိနေပြီးတော့48နာရီအတွင်းမှာပဲစိုးရင်ရေမှတ်ကိုရောက်ရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ AR တိုင်းငတိုင်းချောင်းမြို့မှာလဲငဝင်မြေရေဟာစိုးရင်ရေမှတ်အထက်ကိုကျော်လင်းနေပါတယ်။48နာရီအတွင်းမှာတော့စိုးရင်ရေမှတ်အောက်ကိုကျဆင်းနိုင်တယ်လို့ဆိုပါတယ်။ပဲခူးတိုင်းနဲ့ AR တိုင်းစိုက်ပျိုးမြေဧကတော်တော်များများရေနစ်မြုပ်ကုန်တဲ့အတွက်လဲဒေသခံလယ်သမားတွေကစံစဘာပျက်စီးမှုတွေရှိတဲ့အတွက်စိုးရင်ပူပန်နေကြပါတယ်။ရန်ကုန်တိုင်းတွင်းမြို့နယ်တွေမှာလဲမိုးများပြီးတော့ရေကြီးရေရှမ်းမှုမဖြစ်အောင်ဆောင်ရွက်နေပြီးတော့ရန်ကုန်မြို့ရဲ့အမြင့်ဆုံးမြင့်တက်လာ